အမျိုးသားပြန်လည်တင်မြင်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအဓိကထားဖော်ဆောင်မဲ့21ရာစုပင်လုံးမတိုင်ခင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်မဲ့သူအလုံးအချင်းချင်းကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့လေလာသုံးသပ်နေသူတွေကပြောဆိုလိုက်ပါတယ်။လာမယ့်ဩဂတ်လ31ရက်နေ့မှာစတင်တော့မယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွက်အစိုးရတိုင်းရင်းသားလက်နက်ကိုင်နဲ့နိုင်ငံရေးပါတီတွေစတဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေပူးပေါင်းပါဝင်ရေးအလုံးပြင်ဆင်နေကြခြင်းဖြစ်ပါတယ်။ရပိုင်းတွင်ကျင်းပတော့မယ့်21ရာစုပင်လုံအတွက်လုံလောက်တဲ့ပြင်ဆင်မှုတွေရှိနေပါပြီလားဆိုတဲ့အသေးစိတ်ကိုတော့မတ်စုမောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကိုဩဂုတ်လ31ရက်နေ့မှာစတင်ကျင်းပမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့နေပြည်တော်တမရအင်တော်မှာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကျင်းပရေးဗဟိုကော်မတီအစည်းအဝေးမှာတရားဝင်ပြောကြားလိုက်တာဖြစ်ပါတယ်။21ရာစုပင်လုံညီလာခံကျင်းပဖို့ရက်ပိုင်းလောက်ပဲလိုတော့တဲ့အချိန်မှာအစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအချို့ပြင်ဆင်ရေးကော်မတီအသီးသီးကပြင်ဆင်နေတယ်လို့အပြည့်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးရောအပြည့်မရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးကပါငြိမ်းချမ်းရေးဖြစ်စဉ်မှာအားလုံးပါဝင်ရေးဆိုတဲ့မူကိုစုပ်ကိုင်ပြီးညီလာခံတက်ရောက်နိုင်ရေးဆွေးနွေးစီစဉ်ဆောင်ရွက်နေကြပါတယ်။ဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်ဖို့ဒီ21ရာစုပင်လုံးညီလာခံကိုအစောတလျင်ကျင်းပဖို့စီစဉ်နေတဲ့အပေါ်ဆယ်စုနှစ်နဲ့ချီပြည်တွင်းစစ်တွေဖြစ်နေတဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးအကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေနဲ့မေးခွန်းထုတ်မှုတွေရှိပါတယ်။နိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိရဲ့အမြင်ကတော့
လက်ရှိအချိန်မှာဒီပြည်အောင်စုနိုင်ငံရေးညီလာခံအကျိုးပေါ့လေပြင်ဆင်မှုလုပ်နေတဲ့အနေအထားတွေဟာလုံလောက်မှုမရှိဘူးလို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့ဟိုစနေကြမှုအပိုင်းမှာလည်းပဲအားနည်းပြီးတော့တော့တိုင်းမလက်နက်ကိုင်ဖွဲ့စည်းအားလုံးပါဝင်နိုင်မဲ့အနေအထားတစ်ခုကိုပေါ်ဆောင်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။ဒီဒေါန်ဆန်းစုကြည်ရဲ့ဥဆောင်မှုနဲ့အေးရဲ့ကူးကန့်ရဲ့တောင်းပလောင်ရဲ့ဒီအဖွဲ့၃ဘွဲ့ကိုချမှတ်ထားတဲ့ဒီကျူတင်စင်းရင်းသတ်မှတ်ချက်တွေကိုဖယ်ရှားပြီးတော့အားလုံးပါဝင်တဲ့ပုံစံမျိုးလုပ်နိုင်မှဒါမဲ့ဩဂတ်လ31ရက်ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာအောင်မြင်တဲ့လမ်းစာပေါ်ကိုကျောင်းနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံကိုတိတ်ပြီးတော့ဟလာဖိအားပေးတဲ့ပုံစံမျိုးမဖြစ်ဘူးလူတွေလို့လည်းကျွန်တော်ကမြင်ပါတယ်။နောက်တစ်ဖက်ကဖိအားနဲ့တိဆောက်ယူတာထက်ပေါ့လေ။နော်နိုင်ငံရေးရယုံကြည်မှုနားလည်မှုရရှိအောင်လုပ်ပြီးတော့တိဆောက်ယူတဲ့ပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။
21ရာစုပင်လုံကိုအစချီပြီးမြန်မာနိုင်ငံအတွင်းကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်ကြားဖြစ်ပွားနေတဲ့စီရေးတင်းမာမှုပဋိပက္ခတွေပြည်လည်နိုင်ရေးကတော့အချိန်အတော်ယူရအောင်မှာဖြစ်တယ်လို့လည်းတိုင်းရင်းသားတွေဘက်ကယူဆပါတယ်။ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဥက္ကဋ္ဌဦးလမောင်လာထောင်ကတော့ငြိမ်းချမ်းရေးဖော်ဆောင်မှုမှာခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုအရေးကြီးဆုံးဖြစ်တယ်ဆိုတာထောက်ပြပါရစေ။ပေါ်ပေါ်လ
ေးတော့အချိန်ပေးရမယ်လို့ထင်တယ်။ဘာလို့ဆိုတော့ညှိနှဲရမယ့်အရာတွေပေါ့လေ။ဒီအစိုးရအနေနဲ့နားလည်မှုတွေပေးရမယ်လို့ကျွန်တော်အနေနဲ့မြင်တယ်။ဘာပဲဖြစ်ဖြစ်ပေါ့လေဒီအကြောင်းလေးဖြစ်လာတာကဒီဒေါအောင်ဆန်းစုကြည်ကြောင့်ဖြစ်လာတယ်လို့အလုံးလက်ခံတယ်လေ။ကျွန်တော်လည်းအဲ့လိုလက်ခံတယ်။ဒါပေမဲ့ခဏပြောသလိုကြည့်ကြောင်ခင်နဲ့ကလပ်တို့ခြားလပတ်ရားနေတဲ့သဘောလည်းရှိတယ်လေခြားမော်လေဒီငါးနှစ်အတော်သွင်းမှာဒီကိစ္စကတကယ်တော့တည်လဲပါမလားပေါ့လေဒါကြောင့်ဟိုတော်အောင်ဆောင်စုကြည်နေနဲ့တော်တော်လေးတော့ဒီအဖွဲရားလိမ့်မယ်လို့ကျွန်တော်နေနဲ့အဲ့လိုမြင်ပါတယ်ဟုတ်ကဲ့
လက်နက်ကိုင်ပဋိပက္ခတွေပြည်လဲရေးနဲ့စီးရဲတင်းမှမှုတွေရောချနိုင်ရေးအတွက်ကလည်းအဓိကကြတဲ့တက်မတော်ဘက်ကခုလက်ရှိတိုင်းရင်းဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေကိုရပ်ပစ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ပါမှ21ရာစုပင်လုံးအပေါ်တိုင်းရင်းသားတွေဘက်ကယုံကြည်နိုင်မယ်လို့လည်းရှမ်းလူငယ်ကိုရက်ကဆိုင်တော်ဆိုင်ကသုံးသပ်ပါတယ
်ဒီ21ရာစုပင်လုံးညီလာခံဆိုတာအားလုံးပြည့်ပြည့်စုံအောင်တော့တခါတည်းတော့အားလုံးပြည့်ပြည့်စုံသွားမယ်လို့တော့ကျွန်တော်တို့စိတ်တော်တရားရခိုင်တော့လို့ယုံကြည်လို့ရမယ်လို့တော့မထင်ဘူးရနေပေါင်း60ကျော်ဒါပြည်တွင်းစစ်ကြီးရဲ့ငင်းချမ်းရဲ့အစပေါ့နော်အားလုံးရဲ့ယုံကြည်မှုကတော့ခုတည်းတက်နဲ့ဒီတိုင်းနာလက်နဲ့ကန်ကြတော့ကျွန်တော်တို့ထင်တယ်50-50လို့တော့ပြောလို့ရတဲ့အနေအထားမျိုးမှမရှိဘူးလို့ကျွန်တော်တို့မြင်တယ်အဲ့တော့အခုတည်းကလည်းငင်းချင်းစကားပြောနေစေကျောင်းတန်းလုံးကတိုက်ပွဲတွေကဆက်တိုက်ဆိုသလိုဟိုနေရာဖြစ်နေလို့လေဆိုတော့အချင်းချင်းကြားမှာတော့တူနဲ့တူအပေါ်ပေါ့ယုံကြည်မှုတိတ်ပြီးတော့အပြေးဝတော့မထားရဲကြသေးဘူးလို့ကျွန်တော်တို့မြင်တ
ယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားဒေသတွေမှာစစ်မှန်တဲ့ငင်းချင်းရေးဖော်ဆောင်နိုင်ရေးအတွက်မြန်မာငင်းချင်းရေးဖြစ်စဉ်မှာပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်စေချင်ပါတယ်လို့ပြောထားတယ်ဒေါအောင်ဆန်းစုကြည်ရဲ့ငင်းချင်းရေးမှုအတိုင်းတနိုင်ငံလုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နေမှုအပေါ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုအစောတလင်လှုပ်ဆောင်နေသလိုဖြစ်နေမလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေကြပါရှင်